ဒေါက်တာဦးတန်းကျင်းတို့အခုနောက်ဆုံးဒီစီးဝင်းဆင်းနေတဲ့အခြေအနေတွေဘယ်လိုရှိပါလဲခင်ဗျာ
ကျွန်တော်တို့ကအခုဒီလွတ်တော်ကိုယ်စားလှယ်တွေစည်ရင်းကိုစောင့်နေတယ်လေကျွန်တော်တင်ထားတဲ့လွတ်တော်ကိုယ်စားလှယ်တွေအတူပြုချက်ပြန်ကျတဲ့အခါကျတော့မှကျွန်တော်တို့ကအဲ့ဒါကိုသက်သက်မှတ်မှတ်နဲ့ကျွန်တော်လွတ်လို့ရမှာပ
ါဟုတ်ကဲ့အခုအဲ့တော့ဒီနယ်တိုင်းတွေမှာစီးဝင်းတွေကျေကျေပြန့်မလုံနိုင်ဘူးလားဒါမှမဟုတ်အတော်အသင့်လုံနိုင်လားဘယ်လိုရှိလဲခင်ဗျာ
ဒီလွတ်တော်ကိုယ်စားလှယ်တွေအတူပြုပြီဆိုရင်အဲ့ဒီမှာအောင်နိုင်ရေးကိစ္စတွေကတော့လုပ်ဖို့နော်ကျွန်တော်တို့ပြင်ဆင်နေပါတယ်ဆိုတော့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေနဲ့ရန်ကုန်မှာဒီလာထဲမှာပေါ့ဗျာမကြာခင်မှာကျွန်တော်တို့အလုံးစုံပြီးတော့ရှေ့လိုရမယ့်လုပ်ငန်းစဉ်တွေနောက်ပြီးတော့ဒီရွက်ောက်ပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တည်ရမှတ်ရမယ်လိုရမယ့်ဟာတွေအဲ့ဒါတွေကျွန်တော်ဆွေးနွေးကြမှာပါငန်းလေးမှလည်းပဲကျွန်တော်တို့ဆွေးနွေးပွဲတစ်ခုလုပ်မှာပ
ါဦးတန်းကြီးတို့ပါတီကိုအခုအဓိကထောက်ခံအားပေးနေတဲ့လူတွေကဘယ်သူတွေများလဲခင်ဗျာတာမန်ပြည်သူတွေလားဒါမှမဟုတ်စီးပွားရေးလုပ်ငန်းရှင်တွေရောဘယ်လိုအနေထားရှိလဲခင်ဗျာကျွန်တော်မေးတာဒီလိုပါရေဘူအားဖြင့်ပြောမယ်ဆိုတော့ကျွန်တော်ဒီနိုင်ငံတကာမှာလွှတ်တော်ရွေးကောက်ပွဲတွေဝင်ကြတဲ့အခါမှာသမ္မတတွေပဲဖြစ်ဖြစ်တခြားလွှတ်တော်အမတ်တွေပဲဖြစ်ဖြစ်ပေါ့လေဒီတချို့ကလည်းတကယ်တန်းကြွယ်တထည်ကြီးတွေဖြစ်တော့သူတို့ပတ်စံသူတို့သုံးနာရှိတဲ့အများစုကြောက်လဲရွေးကောက်ပွဲမှာသူတို့အနိုင်ရရင်ဘာတွေလူလူတွေဆောင်ရွက်ပေးမယ်လို့ပြောဆိုပြီးတော့သူတို့ရဲ့ပြောစကားတွေကိုယုံကြည်တဲ့လူတရားအဲ့ယုံကြည်တဲ့ဥပမာဆိုတော့သမ္မတလောင်းကိုသူတို့ပုံပြီးတော့ကူညီကြတယ်ပံ့ပိုးကြတယ်တချို့လဲ9ကျ30တချို့ကျတော့လဲတိတ်နဲ့ချီပြီးတော့အဲ့လိုမျိုးတွေရှိတော့ဦးတန်းကျင်းတို့ပါတီကိုလက်ရှိအနေအထားအဖြစ်ဆိုရင်ရွက်ောက်ပွဲမှာလွှတ်တော်အမတ်ဦးကြီးကလည်း160လောက်ဆိုတော့အဲ့ဒီမှာတင်တော်လေးအကုန်ကြခံပြီးသုံးဆွဲရမှာဖြစ်တဲ့အတွက်ဒါကဟိုဦးတန်းကျင်းတို့ကိုပိုင်ပတ်စံနဲ့သုံးဆွဲနေတာလားဒါမှမဟုတ်အဲ့လိုထောက်ခံအားပေးတဲ့ပုံကိုယ်ရဲ့ကူညီမှုနဲ့လားခင်ဗျာ
ဥပမာဆိုရတယ်လူကြနော်တခြားနိုင်ငံတွေမှာပေါ့ဗျာဒီသမရာလောင်းတို့ဟုတ်လားနော်ဘာလို့ဆိုလူပုံဩပြီးတော့ထောက်ခံတယ်တို့ဘာလို့ဆိုတာကနော်ကိုမကဒီသမရာဖြစ်သွားပြီဆိုရင်သူကလုတ်ပိုင်ခွင့်ရအပြည့်လေဗျာဆိုရတကယ်အကြီးကဲဖြစ်တာဟုတ်ဗျာအဲ့တော့ကျွန်တော်တို့ကဒီမှာကကျွန်တော်တို့ပါတီကဟုတ်လားရွေးကောက်ပွဲဝင်လို့အုပ်160လုံးလုံးကြီးကျွန်တော်တို့နိုင်နေပဲထားအောင်ဗျာနော်ဘယ်လိုနည်းနဲ့မှအလားဒီမှာကျွန်တော်တို့ကအစိုးရတရားအနေနဲ့ကျွန်တော်တို့ဖွဲ့စည်းလို့မရနိုင်ဘူးဟိုကျွန်တော်တို့လှုပ်ချင်တယ်လို့ပေါ့ဗျာဟလားဖြစ်ချင်တယ်လို့ဒီလိုကျွန်တော်တို့ကနေပြီးတော့လှုပ်သွားနိုင်တဲ့အနေအထားမှာမရှိဘူးဆိုတာဒါဟိုတာမန်သူတွေတောင်သိတာပဲဗျာ
အဲ့တော့ဦးတန်းကျင်းတို့ဒီဘန္ဒာကြီးနဲ့ပတ်သက်ပြီးတုံးဆွဲနေတာကိုတစုံတရာနဲ့ကျွန်တော်တို့ပြောနိုင်မလားခင်ဗျာ
စရတယ်ကျွန်တော်တို့ပြောထားပြီးသားပဲကျွန်တော်တို့ကနော်ရွေးကောက်ပွဲမှာအလားအမတန်ဝေးကြီးအခက်အခဲရှိနိုင်တယ်ဆိုတော့ဒါကျွန်တော်တို့အစိုးရကမန်းထားတယ်လေဗျာအဲ့တော့ကမန်းထားတဲ့အတိုင်းပဲအခုလည်းပဲကျွန်တော်တို့ဒီဟိုအဓိကဖြစ်တဲ့နော်အမျိုးသားလွတ်တော်ဟုတ်လားပြည်သူလွတ်တော်ဒီလောက်မှာပဲကျွန်တော်တို့ဝင်နိုင်တယ်ကျွန်တော်ဒီတိုင်းဒေသကြီးတို့ဘာလို့ဆိုလို့ရှိရင်ကျွန်တော်လုံးဝနေပါလောက်ဟိုလက်လွတ်လိုက်ရတဲ့သဘောပေါ့ဗျာအဲ့တော့ဒါကိုကြည့်ကြပြင်ကျွန်တော်တို့မှာငွေကြေးရမပြည့်စုံဘူးဘုသောလည်းပဲဒီပါတီတစ်ခုပါဗျာရွေးကောက်ပွဲဝင်တော့မယ်ဆိုမှတော့ဒီအမျိုးသားလွတ်တော်လောက်ပြည်သူလွတ်တော်လောက်မှာတော့ဟုတ်လားခင်ဗျာအခုလိုပေါ့20ရာနှုန်းလောက်ပါလောက်ဒီလောက်ကတော့ကျွန်တော်တို့ဟိုစူးစမ်းနိုင်ရမှာပေါ့ဗျာဟောအဲ့လောက်တော့လည်းပဲကျွန်တော်တို့ဟိုထောက်ကမဲ့သူတွေလည်းရှိမယ်နောက်ကျွန်တော်တို့ထည့်ရလည်းပဲဒီလိုပဲဟိုကိုယ့်ဘောက်ကိုလည်းပဲဒီလိုပဲဟိုဖန်တီးပြီးတော့ဝင်တဲ့သူတွေလည်းပဲအထက်လျှောက်ရှိပါတယ်အားလုံးကကျွန်တော်တို့လုံးဝဟိုချူတပြားမှမကတ်တဲ့သူတွေကြီးပဲဝင်လာတော့မဟုတ်ဘူးပေါ့ဗျာ
စီးပွားရေးလုပ်ငန်းရှင်တွေကတဆင့်ပေါ့လေမြန်မာစစ်အစိုးရကြောတော့နောက်ခံပြုထားတဲ့ကျခိုင်ဖွံ့ဖြိုးရေးပါတီကလာမယ့်ရွေးကောက်ပွဲမှာသူတို့ဤပဲရှင်ပြိုင်ရမယ်ဆိုလို့ရှိရင်နိုင်ငံတကာရဲ့အတိအမှတ်ပြုရမှာမဟုတ်ဘူး။ဒါကြောင့်မလို့အထူးသဖြင့်ဒီ NDF ဦးတန်းကျင်းတို့ပါတီကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကခေါင်းဆောင်ဟောင်းနေဖွဲ့စည်းထားတဲ့အတွက်ဦးတန်းကျင်းတို့ပါလာမယ်ဆိုရင်သူတို့ရွေးကောက်ပွဲကနိုင်ငံတကာမှာချပြလို့ကောင်းမှာဖြစ်တယ်။ဒါကြောင့်တွယ်ဝိုက်တော်နည်းအားဖြင့်စီးပွားရေးလုပ်ငန်းရှင်တွေအားတစ်ဆင့်ဦးတန်းကျင်းတို့ပါတီကိုငွေကြေးအကူအညီအလုံးရင်းနဲ့ပေးနေဆိုပြီးတရင်ထွက်ပါတယ်ခင်ဗျာ
။အဲ့ဒါတော့ဟုတ်ကျွန်တော်တော့တော်တော်အံ့ဩတယ်ဗျာနော်ဒါကတော့ညာဟိုဘာပြောမလဲစိတ်แท้ရှိတာကတော့ပြောချင်လို့ပြောလို့ရတာပဲဗျာအဲ့တော့ဒါတွေကိုကျွန်တော်တို့ကပြန်ပြီးတော့ခြေပါဖို့လဲစိတ်မကူဘူးဗျာ
ဦးတန်းကြီးမတိပဲနဲ့ဦးတန်းကြီးတို့ကိုကူညီထောက်ပံ့တဲ့လုပ်ငန်းရှင်တချို့ကစက်ခိုင်ဖွံ့ဖြိုးရေးပါတီဘက်ကတစ်ဖက်လက်နဲ့ပတ်စံယူပြီးကူညီတာလုံးမဖြစ်နိုင်ဘူးလား
အဲ့ဒါလိုဗျာကျွန်တော်မသိတာကိုကျွန်တော်ဘယ်လိုဖြေမလဲအဲ့တော့ခင်ဗျားသိတယ်ထင်လို့ရှိရင်တော့အဲ့ဒီပုံကိုယ်တွေကိုခင်ဗျားမေးလိုက်တာအကောင်းဆုံးလို့ပဲကျွန်တော်ထင်တယ်လေ
ဆရာမသိပဲနဲ့မဖြစ်နိုင်ဘူးလားဆရာ
ကျွန်တော်မသိဘဲနဲ့မဖြစ်နိုင်ဘူးလားဆိုတာတော့ဗျာကျွန်တော်ဒီမှာဥက္ကဋ္ဌပဲဗျာဟုတ်တယ်မလားကျွန်တော်လာလှူတဲ့လူကဘယ်ရရတယ်မရဘူးဟုတ်လားဒါတွေကတော့ကျွန်တော်တို့ဘယ်လို့ပြစ်မလဲကျွန်တော်တို့ကကျွန်တော်တို့ကိုလာပြီးတော့လှူတဲ့လူကဟုတ်လားသူကသူစေတနာရှိလို့လာလှူတယ်ဒီငွေကနိုင်ငံခြားငွေမဟုတ်ဘူးဟုတ်လားနော်ငွေမဲမဟုတ်ဘူးနော်ဒီလိုသူတို့ဟုတ်လား
ဒီဥပဒေပေါင်းနေရနေပြီးတော့လှူရဆိုရင်တော့အဲ့ဒီလူကိုကျွန်တော်တို့ကလိုက်ပြီးတော့မစစ်ဘူးဗျ။အခုရွေးကောက်ပွဲမှာတကယ်လို့ဆရာတို့ဖွဲ့ရနဲ့ဒုတိယလိုက်တာဥတုဝေတော်ပဲရှိတာပေါ့နော်။မြန်မာတိုင်းသားတွေအရလို့ကျွန်တော်ပြောတာ။အဲ့တော့ဆရာတို့အဓိကပါတီနှစ်ခုကဒီရွေးကောက်ပွဲမှာဝင်မပြိုင်ဘူးဆိုလို့ရှိရင်ဒီရွေးကောက်ပွဲကနိုင်ငံတကာကနေပြီးတော့တရားမျှတတဲ့ရွေးကောက်ပွဲတစ
ဒါအဲဒီတော့ကျွန်တော်အနယ်ရီမှာပဲရှိပါသေးတယ်ကျွန်တော်စီးစီဘွားနဲ့ရှိပါသေးတယ်အနောက်နိုင်ငံအုပ်စုတွေကနေပြီးတော့အရေးပါတဲ့ပုဂ္ဂိုလ်တယောက်ကျွန်တော်အနယ်ရီလာပြီးတော့ဆွေးနွေးဖို့တယ်ဆွေးနွေးရခါကျတော့အဲ့ဒီမှာအဲ့ဒီဝိုင်းမှာကျွန်တော်သူ့ကိုနောက်ဆုံးမေးတယ်ခင်ဗျာကျွန်တော်ဟိုနော်ပို့ဝင်လင်းလင်းပြောပါနော်ယူတယ်မီဖရန့်ကလီဟာကျွန်တော်အဲ့လိုပို့ဝင်လင်းလင်းက ကျွန်တော်တို့ကနော်ရွေးကောက်ပွဲမှာအတိမတ်မပြည့်ဘူးဆိုရင်ခင်ဗျားတို့အစိုးရကနေပြီးတော့အတိမတ်မပြည့်ဘူးပဲထားပါတော့အဲ့ဒီအတိမတ်မပြည့်တဲ့ဥစ္စာခင်ဗျားတို့ဘယ်လောက်ကြာအောင်အဲ့ဒီအတိမတ်မပြည့်မှုကိုထိန်းထားနိုင်မလဲလို့ကျွန်တော်မေးတယ်တော့ဘာပြောလဲဆိုတော့အလွန်ဆုံးချောက်လာတစ်နှစ်ပေါ့တဲ့ကျွန်တော်မေးသေးတယ်နောက်ပိုင်းမှာမတရားတဲ့ရွေးကောက်ပွဲစသဖြင့်ခင်ဗျားတို့ယူ
အရင်ကဟာလာအာနာသိမ့်ပြီးတော့ဟာပေါ်ပေါက်လာတဲ့ဒီစစ်အစိုးရတော်မှာကျွန်တော်တို့အသိမှတ်ပြုခဲ့သည့်ဆက်ဆံနေသေးတာပဲတဲ့အဲ့လိုကျွန်တော်ပြောတယ်အဲ့တော့အခုလုတ်ခွင့်ရတဲ့လမ်းစာကလေးကိုပဲကျွန်တော်တို့ကချပြီးတော့ဒီဥစ္စာကိုသွားရမှာပဲဗျဒါကတော့ဒေါက်တာဦးသားညင်ကိုRFC ကဆက်သွယ်မေးမြန်းခဲ့တာပါခင်ဗျလာမယ့်ရွေးကောက်ပွဲဟာနိုင်ငံရေးအင်အားစုအလုံးပါဝင်တဲ့ရွေးကောက် ဒီတော့တွင်မှာပဲဥခင်ရွှေနဲ့တခြားစီးပွားရေးလုပ်ငန်းရှင်တို့နေပြီးတော့မှာတင်နန်းတစ်ခုတက်နေတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးဈေးကဘာဥခင်ရွှေကိုအာရဖေးကဆက်သွယ်မေးမြန်းခဲ့ပြီးမြဲလဲဆက်သွယ်မရပါဘူးခင်ဗျာဒီတော့တွင်မှာပဲဥခင်ရွှေနဲ့တခြားစီးပွားရေးလုပ်ငန်းရှင်တို့နေပြီးတော့မှာတင်နန်းတစ်ခုတက်နေတယ်ဆိုတဲ့သတင်းတော့ရပါတယ်ဒါပေမဲ့လည်းအဲ့ဒီသတင်းကိုအတည်ပြ